တရုတ်နိုင်ငံကအပြန်ကမ္ဘောဒီးယားနိုင်ငံကိုတနင်္လာနေ့ကသုံးရက်ကြာခီးစဉ်နဲ့ရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ NLD အစိုးရတက်လာပြီးကတည်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကမ္ဘောဒီးယားကိုပထမဆုံးရောက်လာတဲ့တရားဝင်ခီးစဉ်ဖြစ်ပါတယ်။ကဘာကျော်ရှေးဟောင်းအန်ကောဗုတ်ဘုရားကျောင်းကိုမတော်ခင်မှာဝင်ကြီးချုပ်ဟွန်ဆန်ဘီယေနိုဒရမ်နဲ့တခြားကမ္ဘောဒီးယားအရာရှိတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့ရှိတယ်လို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဌာနရဲ့ပြောဆိုချက်ကိုကိုကာပြီး AP သတင်းမှာမနေ့ကဖော်ပြခဲ့ပါတယ်။မြန်မာပြည်ကလူခွင့်ရေးပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကအပြင်းထန်ကာကွယ်ပြီးပြောဆိုခဲ့တာပါ။မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးကို1955ခုနှစ်ကစတင်ထူထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်မှာပဲနှစ်နိုင်ငံလုံးကဗက်မလိုက်ဂျာနီနိုင်ငံတွေဖြစ်ရပ်တည်ခဲ့ကြပါတယ်ရှင်။